ဗီယက်နမ်နိုင်ငံလေပိုင်းမှာရပ်ပောင်းတော်တော်ကြာအောင်မိုးပြင်းပြင်းထန်ထန်ရွာသွန်းတဲ့အတွက်ရေကြီးပြီးမြေပြိုမှုတွေဖြစ်ပွားပြီးတော့လူ26ယောက်ထက်မနည်းအသက်ဆုံးရှုံးခဲ့ပါတယ်။အတော်ကိုတဲထန်တဲ့မိုးကြောင့်ရေတက်လာတဲ့အတွက်ဒေသခံ900လောက်ကိုနေအိမ်တွေကနေပြောင်းရွှေ့ကယ်ဆယ်ခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကစနေနေ့ကပြောဆိုပါတယ်။ရေအတက်မြန်တဲ့အတွက်သူတို့ရဲ့နေအိမ်တွေကနေထွက်ပြေးဖို့အချိန်လုံးလုံးလောက်လောက်မရခဲ့ဘူးလို့လည်းဒုက္ခသည်တချို့ကပြောဆိုပါတယ်။နိုင်ပိုင်းအတွင်းမှာကိုအိမ်တွေဈေးဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေရေမြုပ်ပြီးလမ်းပန်းအဆက်တွေပြတ်တောက်ခဲ့တယ်လို့ဒုက္ခသည်တွေကပြန်ပြောပြကြပါတယ်။တချို့ရက်ွက်တွေမှာလုံခြုံရေးတပ်ဖွဲ့တွေကလှေတွေသုံးပြီးတော့ဒေသခံတွေရဲ့လုံခြုံရေးအတွက်ကဲထုတ်ခဲ့ကြရပါတယ်။ရေအားသုံးပြုဖို့တိစောက်ထားတဲ့ဆဲကြီးတွေရဲ့ဂိတ်တကားတချို့ကိုဖွင့်ပြီးရေထုတ်ခဲ့ရတာကြောင့်ရေပိုကြီးခဲ့ရတယ်လို့လည်းအစိုးရတာဝန်ရှိပုဂ္ဂိုလ်တချို့ကပြောဆိုပါတယ်ရှင်။